ကရင်ပြည်နယ်ခေါ်ကယားပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အိုးအိမ်တွေကိုဆွန့်ခွာခဲ့ရတဲ့စစ်ဘေးဒုက္ခသည်8000လောက်ရှိနေပြီးတော့အဲ့ဒီထဲမှာကန်ဆာရောဂါစီဂျိုသွေးတိုးစတဲ့နာရာရှည်ရောဂါတွေခံစားနေရတဲ့ရောဂါတွေက300နီးပါးလောက်ထိရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေဟာအခုချိန်အထိစီဆိုင်မြို့နယ်မှာခိုလုံနေကြရပြီးစားရေးတောင်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေကြုံနေရပါတယ်ကျန်းမာရေးဆောင်ရှောက်မှုအားနည်းတာကြောင့်အသက်ဆုံးပါသွားရသူက10ဦးလောက်ထိရှိနေပါပြီဒီကြောင့်သတင်းပေးပို့ထားတာကိုမမတစင်အောင်ပြပြပေးပါရှင
်စစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့ရီကြားတိုက်ပွဲတွေမြမစစ်တပ်ပဲလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်မြို့ကိုဆွန့်ခွာခဲ့ရတဲ့စစ်ပီးဒုက္ခသည်တွေဟာနီးစံရပတ်ဝန်းကျင်မြို့နေနဲ့ကြေးရွာတွေမှာလာနေချီတင်းရှောင်နေကြရပါတယ်ဒီတွေကနာတာရှိယောဂါသည်တွေကိုလိုအပ်တဲ့ဆေးဝါးကုသမှုတွေအပြည့်အဝအကူအညီမပေးနိုင်တဲ့အကြောင်းစီဆိုင်ကစစ်ဆောင်ကူညီနေသူတူကအခုလိုပြောပါရ
ည်။နာတရှိယောကာရီချီတဲ့ချုပ်ကတော့ကင်ဆာကဒီသေးတော့ပြင်းနေချီတဲ့ချုပ်ကတော့ကိုတိုးစီချိုသမားရေချီကတော့ဒီမှာဆေးဝါးကိစ္စနဲ့ပတ်သက်လို့လောက်မှုရှိတဲ့ခါကျတော့သူတို့တော့ပုံပြီးတော့ခက်ခဲတာပဲ။ကျွန်တော်လည်းဒီမှာဆေးဝါးကိစ္စလည်းလုံးဝမကူပြနိုင်ဘူးပေါ့ဗျ။အခုရှိလည်းမရှိတဲ့ခါကျတော့ရှိတဲ့ခါတော့ပဲတော့ကူပြရတဲ့ခါတော့ဆေးဝါးနဲ့ပတ်သက်တော့လောက်မှုရှိပဲ။ဆန္ဒရေးခါလည်းဒီတိုင်းပါပဲဗျ။နာတရှိယောကာတဲ့တော့ကမန်ချီက300ဝန်းကျင်လောက်ရှိမယ်ဆိုတော့ကြီးရဲ့ဦးလည်းများနေတာ
လက်ရှိမှာအလူရှင်တွေမရှိသလောက်ရှားပါပြီးတော့စစ်ဘေးဒုက္ခသည်တွေဟာစားရေးတောက်ရေးအပြင်ကျန်းမာရေးကိစ္စပါအခက်အခဲတွေ့နေရတယ်လို့ပြောပါတယ်စီဆိုင်မြို့နယ်မှာစစ်ဘေးရှောင်လာတဲ့လွိုက်ကော်မြို့နယ်နွားလပုတ်ကြီးရွာကန်တူကတော့သူ့အနေနဲ့နာတာရှိယောဂအခန်းဝေဒနာခံစားနေရပေမဲ့ငွေရေးကြေးရေးအခက်အခဲကြောင့်ပုံမှန်ဆေးကုသမှုမခံယူဘဲနဲ့နေထိုင်နေရတယ်လို့အခုလိုပြောပါတယ
်တာနာရင်ကြက်တော်ရှိတဲ့နာတာရှိယောဂပုံမှန်ဆေးမကူနိုင်စမတဘာဝဒီမှာဒီဆက်ရစိခနာစိဝဲတောက်တယ်လေခနာစိဝဲတောက်တော့တော့နည်းနည်းတက်တာလိုက်တစ်ခါတည်းလေကောမတော့ပြရတာလေနည်းနည်းအခက်ခဲဖြစ်တယ်ခုလောလောဆယ်တော့ဟာဘနောဒီနမ်းမဒီရွာခံအတိနမ်းမပတ်စံနည်းနည်းရှိပြီးတော့လို့ဆေးရတာလေကိုယ်လိုစမ
အလုတ်ကိုင်းမရှိဝင်ငွေမရှိတဲ့အချိန်မှာစားတောက်ဖို့ကိုစေကူဖို့အတွက်ပို့ပြီးတော့ဦးစားပေးရတယ်လို့ဒီမိုးဆူးမြုပ်နဲ့ကုန်းတာကြီးရွာကန်တူကလည်းပြောပါတယ
်မကအစားပေါ့နော်ခံစားနေရတာသွေးတိုးရနေလေခဏဖြစ်သွားလို့ကျမရဲ့အတွေ့အကြုံလိုပြောရမလဲစေမဝဲတောင်းနိုင်တဲ့အခါတွေတော့ရှိတာပေါ့နော်ကျမကအစပဲပေါ့နော်အလုံးနဲ့စကုံစားဖို့အတွက်အရေးကြီးရလေအဲ့ဒါပဲအရေးဥစားပေးကျမရဲ့ကတော့အနိုင်တော့ဒီတိုင်းပဲခံသွားရတာပေါ့ကျမတော့ထဲမှာရောက်သွားတဲ့လူတွေကတော့ဈေးဘယ်လိုပုံမှန်စားရတယ်တော့ဘယ်ရှိမှမလဲကျမရဲ့စိတ်ခပြတ်ဖို့ကလည်းနေနေတာပဲပေါ့
စစ်ပွဲတန်ကိုရှောင်လွှားရင်ကျမ်းမာရေးအတွက်ဆေးကုသဖို့ကအဓိကပြဿနာဖြစ်လာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဆေးမကုသနိုင်လို့အသက်ဆုံးရှုံးရတဲ့သူအနည်းဆုံး၈ယောက်လောက်ရှိပြီလို့လည်းစီဆိုင်ကစစ်ဆောင်ကူညီနေသူတူကအခုလိုပြောပါတယ
်ကင်ဆာသမားဆို၄ယောက်ဖြစ်သွားပြီအစာအိမ်သမားဆိုလည်း၄ယောက်လောက်ရှိသွားပြီစီချွတ်သမားလည်း၄ယောက်ရှိစီချွတ်သမား၄ယောက်ရှိသွားပြီဟိုတယောက်ကဟိုဟာလေအာလီဖြတ်တယ်လေဖြတ်ပြီးတော့နောက်ဟုတ်တယ်ကိုလည်း၈ယောက်ဟိုတယောက်ကဟိုမတန်စွာကြည့်အောင်လို့ဒီကဆုံးသွားတာပေါ့ရှင်လေတော့တော်တော်ဆိုးသွားနိုင်တယ်ဗျာဖြစ်လေအခုတစ်ပြေးနာတာရှင်ယောဂါလည်းတော်တော်များတက်ကြည့်ရအောင်ဆိုတော့ရှိကြလေယောဂါလည်းရှိကြတဲ့အခါကျတော့အရေးရှိတော့အဲ့ဒါတွေကကျွန်တော်တို့ကတမန်ကြီးရဲ့ဆုံးခုံမှုအကြီးအမားဖြစ်နိုင်တယ
်စီဆိုင်မြို့နယ်ကစစ်ပြေးဒုက္ခသည်တွေထဲမှာနာတာရှင်ယောဂါခံစားနေရသူတွေရှိတယ်လို့တော်တော်များများရာသီတကွေးယောဂါခံစားရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဒုက္ခသည်ကူညီအဖွဲ့တွေက VOA ကိုပြောဆိုထားပါတယ်။အိုးရင်စွန့်ခွာဘေးလျော်ကိုထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်နေရာထိုင်ခင်းအမိုးကာတွေနဲ့ဆေးဝါးစားနပ်ရိက္ခာတွေလိုအပ်နေတာကိုအကူအညီပေးနေသူတွေကမကြာခဏပြောဆိုနေကြပါတယ်ရှင်။